ကာဇာကမ်းမြောက်ဒေသတွေကပါလက်စတိုင်းအမြောက်အများအဒီကုန်းလန်းရေလန်းလေလန်းတွေကနေပြီးတော့ထွက်သွားနိုင်အောင်လို့အစီအစဉ်တွေလုပ်ဖို့အတွက်စစ်တပ်ကိုစီစဉ်မှာလို့ဒီညွှန်ကြားထားတဲ့အကြောင်းအစ္စရေးကာကွယ်ရေးဝန်ကြီးကပြောကြားခဲ့ပါတယ်။ဟမတ်စစ်သွေးကြွတွေကိုချိန်မုံတဲ့အစ္စရေးစစ်စင်ရေးကြောင့်ပျက်စီးနေတဲ့ကာဇာဒေသကနေပါလက်စတိုင်းတွေထွက်သွားဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရရဲတင်းတင်းပြောကြားခဲ့တာကိုလည်းကြိုဆိုတယ်ဆိုပြီးတော့ဒီဝန်ကြီးအစ္စရေးကတ်ကပြောကြားခဲ့ပါတယ်။ဂါဇာကမ်းမြောက်ဒေသကိုပြင်သစ်နိုင်ငံတောင်ပိုင်း Riviera အပန်းဖြေဒေသလိုမျိုးအရှိအလယ်ပိုင်းရဲ့အပန်းဖြေနေရာဖြစ်အောင်လုပ်မယ်လို့တမ်မရာထရမ့်နဲ့ဒီအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုတို့ဝါရှင်တန်မြို့တော်ကပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာတမ်မရာထရမ့်ကပြောကြားခဲ့ပါတယ်။ဂါဇာကမ်းမြောက်ဒေသထဲမှာရှိတဲ့ပါလက်စတိုင်းနှစ်တန်းကိုအိမ်နီးချင်းတခြားနေရာတွေကိုပြောင်းခိုင်းပြီးတော့ဂါဇာကိုအမေရိကန်ကထိန်းချုပ်လိုက်ခြင်းတယ်လို့တမ်မရာထရမ့်ကပြောခဲ့ပါတယ်။ဂါဇာကိုပြန်လည်တိဆောက်နေစဉ်မှာပါလက်စတိုင်းတွေတခြားကိုထွက်သွားနိုင်ကြပြီးပြီးမှပြန်လာနိုင်တယ်လို့အစ္စရေးဝန်ကြီးချုပ်နတန်ယာဟုကလည်း Fox သတင်းဌာနနဲ့မေးမြန်းခန်းမှာပုံထုံးနေတော့ကပြောကြားခဲ့ပါတယ်။တမ်မရာထရမ့်ရဲ့အကြံဟာတိတ်ကောင်းတဲ့စဉ်းစားမှုဖြစ်ပြီးတော့လက်တွေ့လိုက်လုပ်တဲ့လို့လည်းအစ္စရေးဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။ဂါဇာကနေပါလက်စတိုင်းတွေထွက်သွားဖို့တမ်မရာထရမ့်ရဲ့အဆိုပြုချက်အပေါ်ကြဲကြဲပြန့်ပြန့်ဝေဖန်မှုတွေလည်းရှိနေပါတယ်။လူတွေကိုအတင်းအကျပ်နေရက်ကနေထွက်ခွာခိုင်းမှုမှန်သမျှဟာလူမျိုးသုံးရှင်းလင်းတဲ့သဘောတက်ရောက်တယ်လို့ကိုလတ်သမကပြောခွင့်ရစတီဗင်ဒူဂျာရစ်ကပြောကြားပါတယ်။အာရဗ်နိုင်ငံပေါင်း22နိုင်ငံပါဝင်တဲ့အာရဗ်အဖွဲ့ချုပ်ကလည်းတမ်ရာထရမ့်ရဲ့အစီအစဉ်ဟာမတည်ငြိမ်မှုတွေဖြစ်စေနိုင်ပြီးပါလက်စတိုင်းနိုင်ငံပေါ်ထွန်းလာရေးအတွက်ရှေ့တိုးနိုင်ဖို့ဖြစ်မှာမဟုတ်ဘူးလို့တုံ့ပြန်ခဲ့ပါတယ်။ဂျာမနီသမ္မတဖရန့်ဗော်လ်တာစတိုင်းမာယာကလည်းနိုင်ငံတကာဥပဒေအရလက်ခံနိုင်ကြမှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်ရှင်။